COVID-19 အတွက် American နဲ့ Britain ကထုတ်တဲ့ကာဝယ်ဆေးတွေဟာလုံးဝယုံကြည်စရာမရှိတဲ့အတွက်အီရန်နိုင်ငံတွင်းမတင်သွင်းဖို့အီရန်ခေါင်းဆောင်ကြီးအယတ်တိုလာအလီခါမေနီကတောက်ကြနေမှာပိတ်ပင်လိုက်ပါတယ်။ American နဲ့ Britain နိုင်ငံတွေကကာဝယ်ဆေးတင်သွင်းမှုကိုပိတ်ပင်ကြောင်းနဲ့ဒီနိုင်ငံတွေဟာတခြားနိုင်ငံတွေကိုထိခိုက်အောင်လုပ်လို့စိတ်မရှိဘူးလို့မပြောနိုင်ကြောင်းလဲအီရန်ခေါင်းဆောင်က Twitter မှာရေးပါတယ်။အီရန်မှာဒီရောဂါအခုဆက်ခံသူ 1.2 ကျော်ရှိပြီးသေဆုံးရသူက 9,600 ကျော်ရှိပါတယ်။သူ့ရဲ့မဟာရန်သူကြီးဖြစ်တဲ့ American ကအရေးယူတန်ခတ်မှုတွေချက်မှတ်ပြီးဒီရောဂါအတွက်အတားအဆီးတွေလုပ်နေတယ်လို့အီရန်ကဆွဆွဲပါတယ်။ဒီအရေးယူတန်ခတ်မှုမှာအစားအသောက်နဲ့စည်းဝါးအတွက်ကင်းလွတ်ခွင့်ပေးထားတာဖြစ်ပေမဲ့နိုင်ငံတကာဘဏ်တွေကတော့ငွေအလွှဲပြောင်းကိစ္စရပ်တွေမှာအီရန်ပါဝင်လာရင်လက်မခံကြပါဘူး။ဒီကံရောဂါဖြစ်ပွားနေတဲ့မနစ်ကမတ်လတည်းမှာဒီရောဂါအတွက်အကူအညီတွေပေးမယ်လို့သမ္မတဒေါ်နယ်ထရမ့်ကကန့်လန့်ခဲ့ပေမဲ့အီရန်ရဲ့ရန်ဘက်ဖြစ်တဲ့ American ရဲ့ရည်ရွယ်ချက်ကိုအယုံကြည်မရှိဘူးလို့ပြောပြီးခါမေနီကလက်မခံပယ်ချခဲ့တာပါ။ Pfizer BioNTech ကာဝယ်ဆေးတသိန်းခွဲအီရန်ကိုပို့ဖို့အတွက် American ခြေဆိုင်အီရန်သိပ္ပံပညာရှင်တွေစီစဉ်ထားပေမဲ့ခါမေနီရဲ့ပြောကြားချက်ကြောင့်အခုဖျက်သိမ်းခဲ့ရတယ်လို့အီရန်လာချမ်းနေဖွဲ့ကတောက်ကြနေမှာပြောပါတယ်။